အနာသိန်းစစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုကန့်ကွက်ပြီးစစ်ကောင်စီကိုလက်နက်နဲ့လေယာဉ်စီပိတ်ပင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်းကိုယ်စားလှယ်တန်မဲကြီးဦးကျော်မူထွန်းကနိုင်ငံတကာအတိုင်းအဝန်းကိုထပ်မံတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်ဆွေးနွေးပွဲတရက်ကြာသပတေးနေ့ကကျင်းပအပြီးတင်းစားရှင်လင်းပွဲမှာအခုလိုတိုက်တွန်းသွားတာပါ။မြန်မာနိုင်ငံတွင်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့ကြားကရွေးကောက်ပွဲတွေကျင်းပဖို့စစ်ကောင်စီကကြိုးပမ်းနေတာကိုအထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှချုပ်ကလည်းကြာသပတေးနေ့ကထပ်မံထုတ်ပေါ်ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုမခင်ဂျူတွေကစူးစီးတင်ပြပေးပါမယ
်။တနည်းတစ်ခြားဆိုးဝါးလာနေတဲ့မြန်မာနိုင်ငံတွင်းခြေနေတွေကိုထောက်ပြပြီးမြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်စစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလက်တွေ့အကောင်အထည်ဖော်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကထပ်မံတိုက်တွန်းပြောဆိုသွားတာပါ
။ Here I wish to appeal again to the UN and the international community to save lives and future of the people.
မြန်မာပြည်သူတွေနဲ့မြန်မာပြည်အနာဂတ်ကိုကယ်တင်ပေးကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကိုကျွန်တော်ထပ်မံတောင်းဆိုချင်ပါတယ်။စစ်ကောင်စီစီစဉ်နေတဲ့အထူးရောင်ရွေးကောက်ပွဲကိုလက်မခံကြပါနဲ့။စစ်ကောင်စီလက်ထဲလက်နက်တွေမရရှိအောင်ပိတ်ပင်စားစီပေးပါ။လေရင်စီနဲ့အရက်ဖက်စစ်ဖက်နှမျိုးသုံးနိုင်တဲ့ပစ္စည်းတွေစစ်ကောင်စီလက်ထဲမရအောင်တားမြစ်ပေးပါဆိုပြီးတော့တန်မတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါဇန်နဝါရီလ30ရက်ကြာတာရင်းနေ့ကဗြိတိန်နိုင်ငံဦးဆောင်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမြမရေတကပိတ်စွန်းနီဝဲတီရဲ့ကျင်းပခဲ့ပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီနဲ့အတူပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချမှတ်ထားတာရှိပေမဲ့ထိရောက်တဲ့လက်တွေ့အကောင့်ထဲပုံမှုမရှိတဲ့အပေါ်မှာမြန်မာပြည်သူတွေကအထူးစိတ်ပျက်နေကြတယ်ဆိုတာကိုလည်းတန်မတ်ကြီးကပြောဆိုသွားပါတယ်။အရက်သားဆွေရောက်ကိုဖယ်ရှားပြီးအာဏာသိမ်းထားတဲ့စစ်ကောင်စီဟာပြီးခဲ့တဲ့၄နှစ်ကြာကာလအတွင်းမြန်မာပြည်သူတွေအပေါ်မှာရင်းရင်းဆက်ဆက်ထိနှိမ်တက်ဖြတ်တာတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်ဂျိမ်းစ်ကာရီယူကီကလည်းပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
In those 4 years, more than 6,000 Myanmar civilians have been killed.
အာဏာသိမ်းတဲ့၄နှစ်အတွင်းအရက်သား6,000ကျော်တပ်ဖြတ်ခံခဲ့ရပြီးဒီလိုစစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်သွားမဲ့ပုံလည်းမတွေ့ရပါဘူး။လေကြောင်းတိုက်ခိုက်မှုတွေဟာလည်း2022ခုနှစ်ကထက်ကျင်းပအားဖြင့်25ကြာလောက်ပိုများလာပါတယ်။ဒီတိုက်ခိုက်မှုတွေထဲမှာအရက်သားတွေ၊စာသင်ကျောင်းတွေနဲ့ဆေးရုံစည်းကမ်းတွေပါပါတယ်။အလားတူမြေမြုပ်မှိုင်းနဲ့တခြားပေါက်ကွဲပစ္စည်းတွေနဲ့တိုက်ခိုက်တာ၊ဘုံကျဲတာတွေဟာလည်းအရင်နှစ်တွေကတည်းကတိတိကျကျပိုများလာပါတယ်။
မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းခဲ့တာ၄နှစ်ပြည့်တဲ့အချိန်လူ့ခွင့်ချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေနိုင်ငံအနှံ့ဆူဆူဝါးဝါးဖြစ်နေတာကိုထောက်ပြပြီးဒီလိုအခြေအနေအောက်မှာစစ်ကောင်စီကရွေးကောက်ပွဲတွေကျင်းပဖို့ကြိုးပမ်းနေတာကိုအထူးစိုးရိမ်တယ်လို့ကုလသမဂ္ဂတွေးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကြာတာရင်းနေ့ကထပ်မံထုတ်ဖော်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့အနေထားမှာရှိမနေဘူးလို့တွေးမှူးချုပ်ကပြောဆိုတာကိုသူရဲ့ပြောခွင့်ရစတက်ဖင်ဒူဂျာရစ်ကစာသားပင်လေးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ The Secretary General reiterates his concern regarding the military stated intention to hold elections amid intensifying
ဒီကြောင့်ကဘုံကျဲတိုက်ခိုက်တာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာတွေအပါအဝင်ပြည်ပကတွေဆိုးရွားနေတဲ့အချိန်ပြည်သူတွေဘေးကင်းလုံခြုံမှုမရှိတာအပါအဝင်နိုင်ငံသားအခွင့်အရေးတွေကိုလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းထုတ်ပေါ်ပြောဆိုနိုင်တဲ့အခြေအနေတွေမရှိပါပဲရွေးကောက်ပွဲတွေကျင်းပမယ်လို့စစ်ကောင်စီကပြောနေတာနဲ့ပတ်သက်လို့လဲအတွင်းမှုချုပ်ကစိုးရိမ်တဲ့အကြောင်းထပ်မံပြောဆိုပါတယ
်မြန်မာနိုင်ငံကျွန်းလက်နက်ကိုင်ပြည်ပခါတွေမှာပါဝင်ပတ်သက်နေကြသူတွေအနေနဲ့နိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာပြီးထိနေသိသိဆောင်ရွက်ကြဖို့လဲအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရဒူဂျာရက်ကပြောပါတယ်
The Secretary General condemns all forms of violence and calls on all parties to the conflict to exercise maximum restraint.
အကြမ်းဖက်မှုပုံစံအားလုံးကိုအတွင်းမှုချုပ်ကရှုတ်ချပါတယ်။ပြည်ပကမှာပါဝင်ပတ်သက်နေသူတွေအနေနဲ့လူအခွင့်အရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာပြီးလူမှုအတိုင်းဝိုင်းတစ်ခုနဲ့တစ်ခုကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေပိုဆိုးမလာရအောင်အတတ်နိုင်ဆုံးထိန်းသိမ်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။
အနာသိမ်းရင်းနှီးတာကာလအချင်းမြန်မာနိုင်ငံရဲ့အခြေအနေတွေပိုမိုဆိုးဝါးလာခဲ့တာမှာလူသားချင်းစာနာမှုအကူအညီလိုအပ်သူပေါင်းကအခုဆိုရင် 19.6 သန်းအထိတိုးလာခဲ့ပြီးတဟာနိုင်ငံလူဦးရေ3ပုံတစ်ပုံကျော်ပမာဏဖြစ်တယ်လို့လည်းတွေးမှုချုပ်ကပြောပါရယ် လွန်ခဲ့တဲ့၄နှစ်အာဏာမသိရင်ကမြန်မာနိုင်ငံမှာစာနာမှုအကူအညီလိုအပ်တဲ့သူတန်းလောက်ရှိခဲ့ရာကအခုဆိုရင်တန်း20နီးပါးအထိဖြစ်လာတာဆိုပြီးတော့လည်းနှိုင်းရှင်းထောက်ပြပါရစေ။ဒီလိုလူတွေအတွက်စာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုမကန့်တတ်ဖို့တောင်းဆိုတဲ့အကြောင်းလဲအထွေမှုချုပ်ရဲ့ပြောခွင့်ရဒူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၄နှစ်ပြည့်တဲ့အချိန်လုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံဦးဆောင်ပြီးတော့ကျင်းပတဲ့မြမအရေးဆွေးနွေးပွဲကိုတော့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ် James Kariuki မြမတက်မက်ကြီးဦးကျော်မိုးထွန်းတို့နဲ့အတူကုလသမဂ္ဂအထူးဝန်ကြီးချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Julie Bishop တို့လည်းတက်ရောက်ခဲ့ကြပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့မသိရပါဘူးရှင်။